နယူးယောက်အခြေဆိုင် CPJ လို့ခေါ်တဲ့သတင်းထောက်များအကာအကွယ်ပေးရေးကော်မတီကနှစ်စဉ်ချင်းမြင့်နေတဲ့နိုင်ငံတကာသတင်းလှလခွင့်ဆုအတွေ့မြန်မာနိုင်ငံကအေယာဝတီသတင်းဌာနအယ်ဒီတာချုပ်ကိုအောင်စောနဲ့အတူအီရန်၊တောင်အာဖရိကနဲ့ရုရှားနိုင်ငံကသတင်းသမား၃ဦးကိုဒီနေ့အတွက်ရွေးချယ်ချင်းမြင့်လိုက်ကြောင်းဒီကနေ့ကြေညာပါတယ်သတင်းလွတ်လပ်ခွင့်အတွက်အစိုးရကိုဆန့်ကျင်တိုက်ပွဲဝင်ခဲ့တဲ့အထက်မှာပြည်ပမှာနှစ်ပေါင်းများစွာအခြေစိုက်ခဲ့တဲ့အေယာဝတီသတင်းဌာနဟာအရေးပါခဲ့တယ်လို့လဲ CPJ ကပြောပါရယ်အသေးစိတ်ကိုမှတ်အင်ဂျင်နိုင်ကဆက်ပြီးပြောပြမှာပါရှင်
2014ခုနှစ်24ချိန်မြောက် CPJ ရဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်ဆုကိုအေယာဝတီသတင်းဌာနအယ်ဒီတာချုပ်ကိုအောင်စော့ကိုရွေးချယ်ချင်းမြင့်ရတဲ့အကြောင်းရင်းထဲမှာမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးမတိုင်ခင်ပြည်ပလှုပ်ရှားမှုတွေမှာမြန်မာနိုင်ငံသတင်းဖော်ပြချက်တွေနဲ့ပတ်သက်လို့ AWR မဂ္ဂဇင်းဟာနိုင်ငံတကာအတိုင်းဝိုင်းအတွက်အရေးပါခဲ့တယ်လို့ CPJ ရဲ့အာရှရေးရာတာဝန်ခံ Bob Deeds ကပြောပါတယ်။ဒါ့အပြင်ပြည်ပမှာနှစ်ပေါင်းများစွာရပ်တည်ခဲ့ပြီးမြန်မာအစိုးရကိုဆက်လက်ဝေဖန်ပြောဆိုရေးသားနေဆဲဖြစ်တဲ့ကိုအောင်စော့ကိုစံနမူနာထားစရာသတင်းသမားအဖြစ်အတိမတ်ပြုရွေးချယ်ခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ
် We know the situation in Burma is very precarious. We're very skeptical.
မြန်မာနိုင်ငံကအခြေအနေတွေကမရေရာမတည်ကြသေးပါဘူး။ကျွန်တော်တို့တန်တရားတွေနဲ့အချိန်တော်ကြာခဲ့တာစောင့်ကြည့်နေတာပါ။စစ်မှန်တဲ့ပြောင်းလဲအခုချိန်အထိမြန်မာနိုင်ငံမှာဖြစ်မလာသေးပါဘူး။ကိုအောင်စော့ဟာကျွန်တော်တို့လိုပဲမြန်မာနိုင်ငံကဖြစ်ပျက်နေတဲ့အခြေအနေမှန်တွေကိုဝေဖန်ရေးသားနေသူပါ။ဒါကြောင့်သတင်းလွတ်လပ်ခွင့်အတွက်အစိုးရကိုစန့်ကျင်ပြီးတော့ကြေပြန့်တဲ့လှုပ်ရှားမှုမှာကုစားပြုနေသူကိုအောင်စော့ကိုဒီစုနဲ့ထိုက်တန်သူအဖြစ်ကျွန်တော်တို့ရွေးချယ်ခဲ့တာပါ။
အေယာဝတီသတင်းဌာနအယ်ဒီတာချုပ်ကိုအောင်စောဟာ2013ခုနှစ်ကအမေရိကန်ပြည်ထောင်စုစတန်ဖို့တက်သူကချင်းမြင့်နဲ့ရှော်ရန်စတိုင်းသတင်းသမားစုကိုလက်ခံရရှိခဲ့ပါတယ်။အခု CPJ ကချင်းမြင့်နဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်စုကိုတော့ကိုအောင်စောဟာအခြားနိုင်ငံခြားသတင်းတောက်တွေဖြစ်တဲ့အချင်းတောင်ကလွတ်မြောက်လာတဲ့အီရန်သတင်းတောက်စီမတ်ဂါရာရီ၊ Russia DOS TV သတင်းဌာနအယ်ဒီတာMichael Zagane, Africa City Press သတင်းစာအယ်ဒီတာ Ferial Havagiro နဲ့အတူရရှိခဲ့တာပါ။ CPJ ကချင်းမြင့်တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်စုကို2004ခုနှစ်ကမြန်မာနိုင်ငံသား2ဦးလက်ခံရရှိခဲ့ပါတယ်။အဲ့ဒီအချိန်တုန်းကအတင်းအဓမ္မလှုပ်အားပေးခိုင်းစေမှုမှတ်တမ်းဗီဒီယိုရိုက်ကူးမှုကြောင့်နှစ်ရှည်ထောင်ဒဏ်ကျခံခဲ့ရတဲ့မှတ်တမ်းတင်ရုပ်ရှင်ရိုက်ကူးသူကဗျာဆရာအောင်ပွင့်နဲ့ကဗျာဆရာငိမ့်သက်တို့ကို2004ခုနှစ်ကနိုင်ငံတကာသတင်းလွတ်လပ်ခွင့်ဆုကို CPJ ကချီးမြှင့်ခဲ့တာပါ CPJ ကကျင်းပတဲ့စူပေးပွဲအခမ်းအနားတွေဟာနိုင်ငံတကာကသတင်းလွတ်လပ်ခွင့်တွေအတွက်တိုက်ပွဲဝင်နေသူတွေကိုအတိမတ်ပြုတဲ့ပွဲဖြစ်တယ်လို့ရန်ပုံငွေရှာဖွေတဲ့ပွဲလည်းဖြစ်တဲ့အပြင်အလှူရှင်တွေကို CPJ လှုပ်ရှားမှုတွေတည်အောင်ပြသတဲ့ပွဲလည်းဖြစ်တယ်လို့ Bob Dees ကရှင်းပြပါတယ
် Educating the people who support usin the United States.
ဒီစုပေးပဲအခမ်းအနားမှာကျွန်တော်တို့ကိုထောက်ခံကူညီနေတဲ့ American ပြည်ထောင်စုအပါအဝင်ချမ်းသာတဲ့နိုင်ငံတွေကအလူရှင်တွေကို CPJ လှုပ်ရှားမှုတွေနဲ့မိတ်ဆက်ပညာပေးအစီအစဉ်ကိုကျွန်တော်တို့လုပ်ပါတယ်။သူတို့ထောက်ပံ့မှုတွေဟာဒီလိုကုန်သက်ကရှိတဲ့သူတွေအတွက်လည်းဖြစ်တယ်ဆိုတာကိုပြတာလည်းဖြစ်ပါတယ်
။24ချိန်မြောက်စုပေးပွဲအခမ်းအနားကိုတော့နယူးယောက်မြို့ကနာမည်ကျော် The Grand Ballroom ခမဆောင်မှာနိုဝင်ဘာလ25ရက်နေ့မှာကျင်းပမှာဖြစ်ပြီးကမ္ဘာသတင်းဌာနတွေဖြစ်တဲ့ Reuters နဲ့Google တို့ကလည်းပါဝင်ကူညီကြမှာဖြစ်ပါရဲ့ရှင်